ကျွန်တော်ကတော့ဒီမှာပြောခဲ့တဲ့အချက်ကတော့ဒီမှာဖြစ်တယ်ဆိုတာကိုပြောခဲ့တယ်ဒါပေမဲ့ဒီမှာကတော့ဒီမှာပြောခဲ့တဲ့အချက်ကတော့ဒီမှာဖြစ်တယ်ဆိုတာကိုပြောခဲ့တယ်ဒါပေမဲ့ဒီမှာပြောခဲ့တဲ့အချက်ကတော့ဒီမှာဖြစ်တယ်ဆိုတာကိုပြောခဲ့တယ်ဒါပေမဲ့ဒီမှာပြောခဲ့တဲ့အချက်ကတော့ဒီမှာဖြစ်တယ်ဆိုတာကိုပြောခဲ့တယ်ဒါပေမဲ့ဒီမှာပြောခဲ့တဲ့အချက်ကတော့ဒီမှာ ည်းလွတ်တော်နာရီကာကာခွင့်ပြုပြီးတော့ဆက်ပြီးတော့တင်နေမဲခွဲတဲ့အစဉ်ကြီးရောက်သွားတယ်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်တို့မြန်မာလူလူပြိတ္တဆင်းဆင်းလင်းသိအောင်တော်တော်ရင်ကျွတ်ပြေးစေချင်တာကဘသူကမှန်တယ်လေလုံထုံလုံကြီးတင်တဲ့အပိုင်းနဲ့ပတ်သက်ရင
်ဟုတ်ကဲ့လုံထုံလုံကြီးတင်တဲ့ဟာတဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD ပါတီတစ်ခုတည်းကိစ္စမဟုတ် USDP ပါတီကိစ္စလည်းမဟုတ်ဒိုင်းတာပါတီကိစ္စလည်းမဟုတ်တနိုင်ငံလုံးနဲ့မြန်မာနိုင်ငံသားတွေအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်အဲ့တော့အဲ့ဒီအခြေခံကနေစဉ်းစားမယ်ဆိုလို့ရှိရင်ဒါမျိုးကတရားပြင်ပြီးတော့ဘာကြောင့်ပြင်ချင်လဲဘယ်ပုံမှောက်ပြင်ချင်လဲအဲ့လိုပြင်နိုင်ဖို့အတွက်ဘယ်ကော်မရှင်ဖွဲ့နေလဲဆိုတာကြိုပြီးတော့ပြောထားဖို့လိုတယ်လို့ထင်တယ်ဒါပေမဲ့မနေ့တနေ့ကသူတို့လုတ်လိုက်တဲ့ကိစ္စမှာတော့ဟိုပါပေါ့ဒီဘယ်လိုပြောမလဲဒီ high check လုပ်သွားတာပေါ့နော်ဟိုအခွင့်ရေးယူပြီးတော့ဟိုငါတို့တင်လုပ်ရတယ်20ရာခိုင်နှုန်းထောက်ခံတယ်ဆိုပြီးတော့ဘုံတိုင်းဆိုပြီးတော့အရေးပေါ်အဆူနဲ့တင်လိုက်တော့အဲ့ဒါတင်တာတော့ဖားတယ်လို့မပြောဘူးဒါပေမဲ့အဲ့လိုတော့မလုတ်တင်ဘူးလို့ကျွန်တော်ယူဆတယ်ဘာလို့ဆိုတော့ကြိုပြီးတော့ညှိနှိုင်းပါကော်မတီတွေကော်မရှင်တွေမှာလည်းအကုန်လုံးညှိနှိုင်းပါတပ်မတော်နယ်လည်းညှိနှိုင်းပါဘာလို့ဆိုကြည့်ဥပဒေကတပ်မတော်ဥပဒေမဟုတ်ဘူး NLD ဥပဒေလည်းမဟုတ်ဘူးအားလုံးနဲ့ဆိုင်တဲ့ဟာဖြစ်တယ်အဲ့တော့အားလုံးနဲ့ဟိဆိုင်ပြီးတော့လုပ်ကြရင်ဖတ်မယ်လို့ထင်တယ
်။ဟုတ်ကဲ့ NLD ကဒီလိုလုပ်လိုက်တဲ့နီလန်လုပ်လို့တဲ့ပုံလေးပေါ့ဒီပုံစံလေးဒီနီလန်လေးကလက်ရှိကျွန်တော်နိုင်ငံမှာရှိနေတဲ့ခြေခံဥပဒေရေးအကြက်တဲ့ဒီအကြက်တဲ့ကိုဖြည့်ရှင်းဖို့အတွက်ပို့ပြီးတော့ဝေးသွားစီမယ်လို့ပြောရင်တော့ဒေါက်တာသူဘယ်လိုသဘောရလဲ
။ဆရာမှန်လေလုပ်ထင်တယ်။ဘာလို့ဆိုတော့ခြေခံဥပဒေပြင်ရေးဆိုတာ NLD ခြေခံဥပဒေမှမဟုတ်တာ။တမတော်ခြေခံဥပဒေမှမဟုတ်တာ။တိုင်းသားပါတီတွေအခြေခံဥပဒေမှာမဟုတ်တာအားလုံးနဲ့ဆိုင်နေတာအဲ့တော့အားလုံးနဲ့ဟင်းဟင်းနိုင်နိုင်လုပ်မယ့်ဟာကိုမလုပ်ဘဲနဲ့ခုနလိုမျိုးဘုံတိုင်းဆိုပြီးတော့အရေးပေါ်အဆူတို့ဘာတို့ညာတို့နဲ့လုပ်လိုက်တဲ့အခါကျတော့ပူပေါင်းဆောင်ရွက်ရေးပူပေါင်းဆောင်ရွက်ပြီးတော့အခြေခံဥပဒေပြိပက်ခါကိုဖြည့်ရှင်းရေးပြင်ဆင်ရေးဆိုတဲ့ဟာတော်တော်လေးဝေးလာတယ်လို့ကျွန်တော်အထင်တယ်ဘာလို့လဲဆိုတော့တတ်မတော်မကြိုက်ရင်လည်းပြင်လို့ရမှာမဟုတ်NLD ကကြိုက်ပြီမဲ့တိုင်းသားပါတီနဲ့ NLD မဟုတ်တဲ့ပါတီတွေမကြိုက်ရင်လည်းပြင်လို့ရမှာမဟုတ်ကျွန်တော်က436ကိုလည်းခံနေတယ်အဲ့ဒီ436ခံနေတဲ့ကိစ္စကိုကျွန်တော်ကကြော်ချင်တယ်ဆိုလို့ရှိရင်အားလုံးကစီစီလုံးလုပ်ဖို့လိုတယ်လို့ကျွန်တော်ကထင်တယ
်ကျွန်တော်တို့ပြောတဲ့ဟာကျွန်တော်ကတော့ကိုယ်တိုင်တွေ့ကြုံတာပါတနင်္လာနေ့ညမှာ
တ
ရင်အစားတစ်ခုစားထွက်လာတယ်အဲ့ဒီစားထွက်တဲ့တရင်ကိုကျွန်တော်တို့ကအတီးပြုတ်ဖို့တော်တော်များများကိုကျွန်တော်အိညာပဲကြိုးစားခဲ့တယ်တော်တော်ကိုယ်စားလေးတွေပါဠိတော်ဝင်ရှိသူတွေကျွန်တော်တို့လူအများကြီးကိုကျွန်တော်တို့ဆက်ပြီးတော့ကြိုးစားတယ်ဒါပေမဲ့ဘယ်သူကမှတရားဝင်ပေါ့လေကျွန်တော်တို့ကိုမှတ်တမ်းနဲ့တကွာအသံဖမ်းဝင်မှတ်တမ်းယူပြင်ပြီးတော့မပြောဘူးဆိုတော့အဲ့ဒါကတော်တော်လေးကိုဝေဝါးဝါဖြစ်စီရ
တယ်ဝင်လို့မရှိဘူးလေ
ကြောက်သွားတယ်ဗျ
ဝင်လို့မရှိဘူး
ဆိုတော့ NLD ကဒီလိုလုပ်လိုက်တဲ့အပေါ်မှာဝေဖန်တဲ့အချက်တစ်ချက်ရှိဒါက NLD က2020နီလာလို့နိုင်ငံရေးကစားကွက်တက်တခုအနေနဲ့ကစားလိုက်တာတကယ်တကယ်လက်တွေ့မှာဒီဥစ္စာကထိရောက်တဲ့ဟာဟုတ်မှာမဟုတ်ဘူးလို့ဝေဖန်တာရှိတယ်ဘလွန်သူသဘောတူလားဒီဝေဖန်ချက်က
နိုင်ငံရေးပါတီရယ်ရောဟိုအာဏာရဖို့ကအရေးကြီးတယ်လေသူကလည်းကစားမှာပဲ NLD မဟုတ်တဲ့တခြားနိုင်ငံရေးပါတီကလည်းကစားမှာပဲဒါပေမဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာနိုင်ငံရေးကစားကွက်အာဏာရဖို့အနေနဲ့အတော့မချတဲ့မူလို့ကျွန်တော်ကထင်တယ်။ဥမာဆိုပါစို့ဒီ2008ဖွဲ့စည်းပုံထဲမှာလွယ်လွယ်ကူကူနဲ့အားလုံးကသဘောတူလို့ပြင်ထုတ်ရတဲ့ကိစ္စလို့ရှိတယ်။ NLD အာဏာရလာပြီးကလေးကဒီနေ့အထိဘာတစ်ခုမှအဲ့ဒီပုံမှတစ်ခုမှမပြင်ခဲ့ဘူး။အရင်တုန်းကဟို2010နဲ့15တုန်းကဦးသိန်းစိန်တို့ဟိုပါပေါ့အစိုးရခေတုန်းကဦးရှိမန်တို့တော်တော်ခေတုန်းကပြင်ထားတဲ့50အချက်လည်းအခုထိတေးသေးချာချာကိုအကောင့်ထည့်ဖို့ရမရှိဘူး။ဥမာတစ်ခုပြောပြမယ်။ဘိုင်းရင်သားဟိုပေါ့ရေးရအခွင့်ရေးဆိုင်ဝန်ကြီးဌာနဖွဲ့တယ်။အခုချိန်ထိဘာမှအလုပ်မဖြစ်ဘူး
။ခုနကတော့ကျွန်တော်တို့ပြောသွားတဲ့အချိန်မှာတခုပါတယ်။ပြီးခဲ့တဲ့တက်တန်းကာလတော့လုတ်ခဲ့တာပေါ့နော်။ငွေရပြုပြင်မှုအချက်50ကျော်ပါလာဆိုတော့အခုအဲ့ဒီဟာတွေအပြင်ကိုပေါ့လေ။အခုကျွန်တော်တို့အခုစလိုက်တဲ့လုပ်ငန်းစဉ်ကနေပြီးတော့ဒေါ်ရန်လူနေနဲ့ပညာရှင်တယောက်အနေနဲ့တကယ်တမ်းလက်တွေ့ကျကျပြင်လို့ရနိုင်တဲ့ပြင်ဖို့လိုတဲ့ခြေကောင်းပြပါချက်ချို့ဆိုရင်တော့ဘယ်ဟာကိုအဓိကပြောကြလဲ
ဆရာကျွန်တော်၃ခုပြောမယ
်ဟုတ်ကဲ့
နံပါတ်၁ကဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ကဟိုပါပေါ့အမတ်တွေကခန့်တင်နေဆိုရဲဟာချက်ချင်းပြင်တယ်ဘာလို့လို့ဆိုတော့ NLD ကသူက1990ကနေစပြီးတော့ Federal Senate ကိုထူထောင်နိုင်ဖို့အတွက်ကြိုးစားပြီးတယ်ဆိုပြီးတော့အချင်းချင်းသူတို့က statement ထုတ်တယ်။ကိုတလောတုံးကထိထိ3ရောက်တွေ့တဲ့အချိန်မှာတချို့ကပြောတယ်။ဒါကဟိုဝန်ကြီးချုပ်တွေကတော့သူတို့သက်ဆိုင်ရာပြည်နယ်ရဲ့ဆွတ်တော်တွေကရွေးတင်နေဆိုတဲ့ကပြောတယ်။အဲ့တော့တချို့ကပြောလိုက်ရတယ်25ကတော့ရတယ်လို့ပဲထားလိုက်ပါတော့မဟုတ်ဘူးလား NLD ရဲ့တစ်ဖက်ကပိုင်းရင်းသားအရေးနဲ့ဖေရိုကိစ္စကိုလူချင်တဲ့ပါတီအခု majority နောက်ပြီးတော့ဒီကိစ္စကိုလည်း USDP ဖြစ်ဖြစ်တခြားပိုင်းရင်းသားပါတီတွေကစန့်ကျင်နေတာမဟုတ်ဘူးလူချင်နေတာဘာလို့160ဒီကိုမပြင်နိုင်ရမှာအဆိုတွင်းကြီးလုတ်ကြီးအဲ့ဒီမှာစန့်ကျင်တဲ့လူကဖေရိုရန်သူမဟုတ်ရင်တိုင်းသားလူနဲ့စုရန်သူဘသူလုတ်ရဲမလဲမလုတ်
ဟုတ်ကဲ့
နံပါတ်1ရွေးကောက်ပွဲကော်မရှင်ရွေးကောက်ပွဲကော်မရှင်ကဒီအရင်တုန်းကနိုင်ရကခေတုန်းက2010မှာတင်းမင်းဆောင်2030ထင်းနဲ
့ဟုတ်ကဲ့
အဲ့ဒီမှာသူတို့ကဥပဒေပြုထားတယ်ပြီးရင်2000နဲ့ဟိုမှာဆက်နေမှာဦးသိန်းစင်ခေတုန်းကသူတို့အဲ့ဒါပြင်ဆင်နေတာရှိတယ်အဲ့မှာအပိုက်6မှာဘာဖြစ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဤတက်တန်းဒီနိုင်ငံတော်သမ္မတဤတက်တန်းနေတ
ာ
တကယ်လို့အဲ့ဒီသမရတည်တံပြီးသွားလို့အတိမဖွဲ့ခင်မှာလူအပ်ရင်ဆက်လက်ဆောင်ဖို့ရှိတယ်။အဲ့တော့ခင်ဗျားနဲ့ကျွန်တော်နဲ့ရွက်ောက်ပွဲကော်မရှင်မှာလုပ်မယ်။အစိုးရတည်တံနဲ့တူနေဆိုတော့ခင်ဗျားဟိုရွက်ောက်ပွဲအနိုင်မရနဲ့ကျွန်တော်လည်းခင်ဗျားဆက်ခတ်လို့မရတော့
ဘူ
း။အဲ့ဒီခါကျတော့တရားမျှတပြီးတော့လွတ်လပ်တဲ့ရွက်ောက်ပွဲကော်မရှင်ဖြစ်ဖို့ကတတော်အခက်အခဲရှိတယ်။နံပါတ်1နံပါတ်3ကျွန်တော်တို့ကအခြေခံဥပဒေခုံရုံးရှိတယ်ဘယ်နှစ်ယောက်ကအဲ့ဒီခုံရုံးမှာအမှုဖွင့်လို့ရလဲ
။ကျင်းပြောင်းလို့ရတယ်။ကျွန်တော်လည်း
ကျွန်တော်လည်းသိ
ဟုတ်တယ်
။လူလေးဆက်မပြည့်ဘူး။မဟုတ်ဘူးလား။ဒီတိုင်းငံလုံးမှာလူတန်းပေါင်း50ရှိတဲ့တိုင်းပြည်မှာအဲ့တော့အဲ့ဒီခုံရုံးကိုခင်ဗျားအားကိုးမလား။နိုင်ငံသားအခွင့်အရေးဆိုတဲ့အခွင့်အရေးအောက်မှာခင်ဗျားမှရထားတဲ့အခွင့်အရေးတွေအများကြီးတယ်။အဲ့ဒါကိုရဲကဖြစ်ဖြစ်အစိုးရဖြစ်ဖြစ်ဓမ္မရောဖြစ်ဖြစ်လာကျူးကြော်တယ်။ Citizen Right လာကျူးကြော်တဲ့အချိန်မှာအဲ့ဒီခုံရုံးကကျွန်တော်ကမတင်နိုင်ဘူးဆိုရင်အဲ့ဒီခုံရုံးလည်းဘာမှအသုံးမချဘူး။င
ါ
ကတော့ပါရဲ့ဟိုအခု3နှစ်ရှိပြီ။အမှုတစ်ခုပဲရှိ။ကျွန်တော်တော့စဉ်းစားတယ်အဲ့ဒီခုံရုံးကကျွန်တော်တကယ်အလုပ်လုပ်ချင်တယ်ဘာလို့ဆိုလုပ်ချင်အောင်မရှိတာမဟုတ်ဘူးလား။လက်ခစားမယ် ACC ထိုင်မယ်။အဲ့တော့ဒီဟာမျိုးတွေဓမ္မရောဖက်ကရော NLD ဖက်ကရော
US
ဖက်ကရော EAL တိုင်းသားတွေဖက်ကရောအကုန်လုံးကသဘောတူနိုင်တဲ့ဟာလေးတွေကိုစပြီးတော့ရွှေ့တင်တယ်။ယူကော့ပွဲကော်မရှင်ဟိုဥပဒေကိုပြင်လိုက်တာနဲ့ဘာဖြစ်မလဲ။တရားမျှတတဲ့ယူကော့ပွဲဖြစ်လာမယ်။နံပါတ်7တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုတက်ဆိုင်ရာတိုင်းဒေသကြီးရဲ့ပြည်နယ်ရဲ့သွတ်တော်အမတ်တွေရွေးခွင့်ပြုတာနဲ့ ownership ကရှိလာ
ရှိကြမယ်
။ခြေဦးခုံရုံကြီးမှာခင်ဗျားနဲ့ကျွန်တော်နဲ့ဟိုဟိုကဘောတော့တိုင်ခွင့်ရှိတဲ့အခါကျရင်အော်ကျွန်တော်မှလည်းဟိုက redress ပေါ့နော်အင်္ဂလိပ်လိုပြောတာအဲ့ဒါရှိတယ်ဆိုတဲ့ဒါမျိုးတွေအများကြီးရှိတယ်2000ဟိုဟိုကပေါ့2008မှာပြင်ဆင်ရပြီ
ဒါယူအဓိကဥစားပြီးပြင်မယ်ဆိုရင်ပြင်လို့ဖြစ်နိုင်တယ်လုပ်လို့လုပ်တင်တယ်ပေါ့နော်ဆိုတော့မြန်မာလူစုကတိုင်းပြည်ကိုသိပြီးတော့ပေါင်းစည်းခြင်းနေပြီပြောရရင်တိုင်းပြည်မှာတိုင်းပြည်မှာဝန်သားစရာတွေပျော်စရာတွေမှာလူစုတွေပေါင်းများစွာစိတ်ညစ်တာကြတာပါတယ်ဆိုတော့လူစုပျော်နိုင်မဲ့အလားအလာအခြေအနေနဲ့ပတ်သက်လို့ရောတော့လူကိုယ်တိုင်ဘယ်လောက်ထိအကောင်းမြင်ထားသလဲ
ဟုတ်ဒါတော့သူတော့ခက်တယ်ဗျမလုပ်လဲဆိုတော့ကျွန်တော်တို့မြန်မာတွေကဟို1962ကနေ2008အထိပေါ့နော်58နှစ်ဒီဟိုပါပေါ့အနာရှင်တော့မဟုတ်ပါဘူးဟိုအဖြစ်နှိတ်ခံတဲ့နေမြန်မာကြီးပင်းလာတော့ကျွန်တော်တို့မှတွေးတဲ့ခေါ်တဲ့စဉ်းစားတဲ့လောက်ကြိုက်တဲ့ပုံစံတွေကတော်တော်လေးမှားနေတယ်တခုကတချို့ကစနစ်ကြောင့်ကျွန်တော်တို့ကမှားသွားတာရှိတယ်တချို့ကစိတ်ဓာတ်ကြောင့်မှားသွားတာရှိတယ်အဲ့တော့ဆိုပါစို့အမိုက်ကောက်ပဲဟုတ်ပြီဒါပေမဲ့အပြင်မှာဟိုတွေးတဲ့နေရာမှာတကားဖွင့်ပြီးတော့ကွန်တရီထွေးပစ်လိုက်မဟုတ်ဘူးလားဟိုမှာဟိုလူကြီးကအမိုက်လိုက်ကောက်ပြတယ်ဒါပေမဲ့ဒီမှာကွန်တရီထွေးနေတယ်အဲ့တော့လူကြီးရဲ့စိတ်ဓာတ်မှာရှိတဲ့ဟာနဲ့အမိုက်ကောက်ဖို့တန်းရှင်းတဲ့ဟာနဲ့ဒီမှာကွန်တရီထွေးနေတဲ့လူရဲ့စိတ်ဓာတ်နဲ့ကအဲ့ဒီခုကြားမှာဘာကြောင့်ဖြစ်လဲဆိုတဲ့ဟာကျွန်တော်တို့စဉ်းစားနိုင်ရင်ကျွန်တော်တို့လူချင်းတဲ့ဟာဘာဖြစ်လာမလဲဆိုတဲ့ဟာဟိုဟိုဟိုခတ်မှတ်လို့ရမယ်ချင်းနောက်တစ်ချက်ကဆရာအရေးကြီးတာဥပမာဆိုပါစို့ NCA လက်မှတ်ထိုးတယ်။တိုင်းသားတွေကနိုင်ငံရေးရှင်းလင်းပွဲရက်လက်များနေထွက်လာတဲ့ရက်လက်နဲ့အညီ2008ကိုပြင်မယ်ဆိုပြီးတော့သူတို့ကစဉ်းစားနေ။ဘာပြဿနာဖြစ်လဲဆိုတိုင်းသားတွေတင်လာတဲ့ဒီ ဘာလဲ21ရာစုပင်လုံးပြထောင်စုငင်းချိုင်းကြီးလာခံသဘောတူညီချက်တင်းနဲ့နှင့်52ချက်တေချာတော့ဖတ်ကြည့်80ရာခိုင်နှုန်းက2008မှာပါပြီတာ
ဟုတ်ကဲ့
ကျွန်တော်တို့ကဘာပြောနေလဲ policy ပဲပြောနေတာဆရာကျော်ဘာ policy လို့ရှင်လဲဒီ policy လို့ရှင်လဲကျွန်တော်ကဆရာကျော်အဲ့ဒီ policy တော့ထားလိုက်တော့နောက်ခါကျရင်ဒီအမိုက်ပုံးထဲမှာဘယ်နေအမိုက်ပုံးသုံးခုထားမယ်ဘယ်နေမှာ recycle လုပ်မယ်ဟိုကလုပ်မယ် substantive issue ကိုကျွန်တော်တို့မရောက်နိုင်ဘူးအဲ့တော့ကျွန်တော်မြင်တာကတော့တော်တော်လေးဝီးတယ်